ကျမ၏ဝင်ကြီးဌာနရဲ့စက်တင်ဘာလ24ရက်ထုတ်ပြန်ချက်ထဲမှာပြည်တွင်းမှာ24နာရီတွင်တက်ခွဲအတီးပြူလူနာ၄၉၀ရှိထားပြီးတေဆုံးသူတအုပ်ရှိတယ်လို့ဖော်ပြထားပါတယ်။ယောဂကုသခံရမှုအများဆုံးရှိနေတဲ့ရန်ကုန်မှာနေမကောင်းသူဖြားနာသူတွေအခုနောက်ပိုင်းတွေ့လာရပေမယ့်ကိုဗစ်ဟုတ်မဟုတ်စစ်ဆေးမှုတွေတိတ်မလုပ်ကြတော့ဘူးလို့ကယောဂကာကွယ်ရေးမှာပါဝင်သူတွေကပြောပါတယ်။
ယောဂကုသခံရတာတွေများလာနေလို့ကယောဂကာကွယ်ရေးနည်းလမ်းတွေတဲကနှာခေါင်းစီးတက်တဲ့အလေအထပြန်လုပ်ဖို့ကိုဗစ်ကာကွယ်ရေးအပါအဝင်ပရဟိတဆောင်ရွက်ပေးနေတဲ့ရန်ကုန်အခြေစိုက်ပရဟိတအဖွဲ့တာဝန်ခံတအူးကပြောပါတယ်။ဒီခေါက်မှာကျတော့ကာကွယ်ဆေးထုတ်တာတွေလည်းများလာတဲ့အခါလည်းရှိတယ်။နောက်ကိုပြည်သူလူထုကလည်းကိုဗစ်ကိုအရင်စိုးရိမ်မှုသိမ်မရှိတော့ဘဲနဲ့ပုံမှန်သဘောမျိုးနဲ့ဖြစ
ေလာရတယ်ဗျ။အဓိကကျွန်တော်တို့နှာခေါင်းစီးတက်တာပါညာအစားလည်းချိုးနေရတယ်မှာမတက်ကြတော့ဘူးဆိုတဲ့ခါကျတော့ကျွန်တော်တို့တော့စိတ်ကူတာပဲကူညီရတဲ့သူတွေ။တိုးတော့ပြည်သူတွေဘက်ကကြတော့လေခါလေးကြလို့ရှိရင်ဒီယောဂာနဲ့ပတ်သက်ပြီးတော့အရင်ကတော့တိတ်အာယုံမဆိုင်တော့တဲ့အတွက်ပေါ်ပေါ်လေးတွေးရည်လည်းရှိရလို့တော့ကျွန်တော်တို့ကတော့မြင်မိပါတယ်သိမိပါတယ်ရဟုတ
်ဒီကနေ့ကိုဗစ်တတိယလှိုင်းဖြစ်ပွားခဲ့တဲ့အချိန်ကျောင်းနယ်ဈေးတွေကနေကယောဂအစုလိုက်ကူးစက်မှုတွေနေရာတချို့မှာပေါ်ပေါက်ခဲ့ပါတယ်ဒီလိုကူးစက်မှုတွေရှိခဲ့ဘူးတဲ့ပဲခူးတိုင်းမှာကယောဂကာကွယ်ရေးနီးလန်းတွေနဲ့လူနာတွေအတွက်လိုအပ်ချက်တွေကိုပြင်ဆင်ထားပေမဲ့ပြည်သူတွေဘက်ကလိုက်နာမှုအားနည်းနေတယ်လို့ပဲခူးတိုင်းကျန်းမာရေးဖွဲ့ဝင်တဦးက VOE ကိုပြောပါတယ်
ဒီကံပိုင်းပဲလို့တာပေါ့နော်ဒီကံပိုင်းတစ်ခုပဲလို့မှာပေါ့ဒီမတ်တက်တာတို့ဘာတို့ပြည်သူတွေကလည်းအခက်အခဲတွေအများကြီးရှိကြတာပေါ့ဒီဘာကြီးရောအကုန်လုံးအခက်အခဲလေးတွေဖြစ်နေကြတဲ့ခါကျတော့လည်းပဲအထင်းသိင်းကြီးတွေရှိတာပေါ့
တာချီလေးမြို့မှာတော့ကယောဂါကူးစက်ခံရသူအတီးပြူလူနာတွေ့ရှိတာမကြသေးဘူးလို့ဒေတာတွင်ကိုဗစ်တိုက်ဖျက်ရေးအဖွဲ့ဝင်တအုပ်ကပြောပါတယ်။ဒါပေမဲ့လည်းလူနာတွေအတွက်အထောက်အကူဖြစ်မဲ့ဆေးပစ္စည်းတွေနဲ့ဆေးဝါးတွေကိုတော့ကြိုတင်ပြင်ဆင်ထားတယ်လို့ဆိုပါတယ
်။ဟုတ်တာရှိမိမှတော့အခုလက်တလောတော့နှစ်ယောက်သားသုံးယောက်သားတော့တွေ့တယ်မနေ့ကဆက်တွေ့တယ်လို့ပြောတယ်ခင်ဗျာ။အများတော့အများစုတော့မတွေ့သေးဘူးခင်ဗျာ။ကျွန်တော်တို့ကတော့ဒီခုကိုဗစ်လက္ခဏာတွေပုံကြီးဖြစ်လာတဲ့အတွက်ကျွန်တော်တို့ကလည်းကြိုတင်ပြင်ဆင်ထားတာကတော့ဥပမာလူမျိုးနေရာသုံးယောက်သားကိုနှစ်လသာလောက်အထိကျွန်တော်တို့ကြိုတင်ပြင်ဆင်ထားပြီးသားရှိတယ်။
အသက်၅နှစ်နဲ့အထက်ရှိသူတိုင်းကိုဗစ်ကာကွယ်ဆေးထိုးနှံဖို့နဲ့နှာခေါင်းဆီးမတ်စ်တွေတက်တာလက်ဆေးတာလူစုလူဝေးရှောင်ကျင်တာဒီအချက်တွေကိုတေချာဆောင်ရွက်ကြဖို့ကယောဂတိုက်ဖျက်ရေးမှာပါဝင်သူတွေကသတိပေးနေပါတယ်။အရင်ကကယောဂကြောင့်ယောဂဖြစ်ပွားကူးစက်ခံရသူတွေနဲ့တေဆုံးသူအတော်များများရှိခဲ့ပြီးတရားဝင်စီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ်အတီးပြုလူနာ6,200ကျော်ရှိပြီးကိုဗစ်ကြောင့်တေဆုံးသူ19,000ကျော်ရှိပါတယ်။ကိုဗစ်လိုင်းတံကိုခက်ခဲဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကြောင့်ပရဟိတာဆောင်ရွက်သူတွေလည်းအခုတစ်ခါမှပိုးပြီးသတိထားနေတယ်လို့ပြောပါတယ်
။ဒီတစ်ခါဖြစ်တဲ့ကိုဗစ်ကရခိုင်ထက်လည်းနည်းနည်းလေးကျင်းတယ်လို့ပြောကြတယ်ပေါ့။ဟိုအဓိကတော့ကျွန်တော်တို့ရဲ့ volunteer စေတနာဝန်ထမ်းတွေအနေနဲ့အများအကူညီတဲ့အခါမှာကိုကိုယ်တိုင်လူနာပြန်မဖြစ်သွားဖို့အတွက်ကို view site ကပါတယ်။အဲ့တော့ကျွန်တော်တို့ကတော့ကိုဗစ်နဲ့မဆိုင်တဲ့တာမန်လူနာပို့ဆောင်မှုတွေလုပ်တဲ့အခါမှာလူနာကဘာယောဂါရှိမှကျွန်တော်တို့သိချာမသိနိုင်တဲ့အတွက်ကြိုတင်ကာကွယ်မှုတွေကိုလည်းကျွန်တော်တို့ပို့လို့ရပါတယ်။နောက်ကိုယ်အသင်းဝင်တွေကူးစက်မှုမခံရအောင်လဲကာကွယ်ဆေးထိုးတာနောက်လိုအပ်တဲ့ကာကွယ်မှုတွေကိုကျွန်တော်တို့ပို့ပြီးတော့လုပ်ပြီးတော့သတိထားဆောင်ရွက်နေရပါတယ်။ကျွန်တော်တို့ကအကူအညီရတဲ့သူတွေဆိုတော့ကျွန်တော်တို့ရဲ့ကူညီမှုအားမလျော့သွားအောင်တော့အထူးသတိထားဆောင်ရွက်နေရပါတယ်ခင်ဗျာ
။ကယောဂါကြောင့်တည်ဆုံးသူတွေတဲကယောဂါအခန့်ရှိသူတွေမှာနှစ်ရာခိုင်နှုန်းလောက်ကယောဂါကာကွယ်ဆေး3ချိန်ထိုးထားပြီးသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ယောဂါကာကွယ်ဆေးအချိန်ပြည့်ထိုးနှံကြဖို့နဲ့နောက်တစ်ချိန်ကာကွယ်ဆေးတက်ပြီးထိုးနှံဖို့ကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေကြပါတယ်ရှင်။